င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရဲ့2019ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဆန္ဒပြသူတွေနေ့ရက်ကြာပိတ်ထားခဲ့တဲ့ဟောင်ကောင်လေဆိပ်ဒီကနေ့ပြန်ဖွင့်ပါပြီတရုတ်တင်ပို့ပုံတို့အပေါ်ကုန်သွယ်ကုန်ဆရာခံတို့တိုးကောက်မဲ့အစီအစဉ်ကိုထပ်မဆွေရောက်ကဆိုင်းငံ့ထားလိုက်ပါတယ်။မြန်မာနိုင်ငံတချို့ဒေသတွေမှာရေကြီးမြေပြိုတာကြောင့်သေဆုံးသူ90နီးပါးရှိပြီးအိန္ဒိယနိုင်ငံတဝန်းရေကြီးတဲ့တန်းကြောင့်သေဆုံးသူ240ကျော်သွားပါပြီ။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှနောက်ဆက်ရမယ့်သတင်းလှော်တွေမှာတော့ဒီကနေ့နေ့လယ်ပိုင်းညရခိုင်ပြည်နယ်နှင်းပြမြို့အနီးမှာမြန်မာစစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့သိရပါတယ်။
တကယ်ချင်းများလေဟိုဟာမှန်းနှလုံးဆွဲတာပေါ့ဒီကခီးကားတော့အတိအကျမသိဘူးဆရာတော့အဲ့လိုပြောစစ်တပ်ကစစ်သားနဲ့ပြီးတော့
ဒီသားကန်တူပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနောက်ဆင်ရပါမယ်ဒီသတင်းလှနဲ့အတူဟောင်ကောင်နဲ့တရုတ်ပြည်မကြီးအကြားကတင်းမာမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောကဘယ်လိုရှိပါသလဲခိုင်လုံမှုအထောက်အထားမရှိတဲ့သတင်းတွေဟာလူမှုကွန်ရက်တွေပေါ်မှာနေရာယူဖို့သိတ်ကိုလွယ်ကူနေပါသလားရုရှားကနိုင်ငံရေးအင်အားပြပွဲတွေမှာလူငယ်တွေဘာကြောင့်အရင်ကထက်ပိုပြီးတော့ပါဝင်လာကြပါသလဲ။စားရစိတ်ဝင်စားစရာသတင်းတွေကိုနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြပြပေးပါရှင
်။ဟောင်ကောင်နိုင်ငံကလေဆိပ်မှာဒီကနေ့လူငန်းတွေပုံမှန်အတိုင်းပြန်လည်ပတ်နေပါပြီ။လေဆိပ်ကိုနှစ်ရက်ဆက်တိုက်ပြီးဆိုခဲ့တဲ့ဒီမိုကရေစီလိုလားသူဆန္ဒပြသူတွေနဲ့ဒီရုံးဝင်ကြီးရဲ့တပ်ဖွဲ့ကြောင့်ရုံးဝင်ဆက်ကပ်ဖြစ်ပြီးတဲ့နောက်လေဆိပ်လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေတာပါ။ပင်ပန်းနွမ်းနေနေတဲ့ကြီးတယ်ပြီလေမော်တက်ဖို့သက်ဆိုင်ရာလေကြောင်းလိုင်းကောင်တာတွေမှာလူဝတ်တာတွေလုပ်နေကြခြင်းလေစီထဲမှာတော့ဆန္ဒပြသူ3,000လောက်ပဲကြာမှာတော့တယ်ကြီးတယ်တွေလေစီထဲမဝင်နိုင်အောင်ကြီးဆောင်အိတ်တင်နဲ့တွန်းလှဲတွေနဲ့ပိတ်ဆို့တားဆီးခဲ့ကြတဲ့ဆန္ဒပြသူတွေကိုအင်္ဂါနေ့ညဘက်မှာရဲတပ်ဖွဲ့ကနံပါတ်2တွေနဲ့ရိုက်ငရုတ်ကောင်းရင်နဲ့ဖြန့်ပြီးဖြိုခွင်းတာမှာရုံးဝင်ဆက်ခတ်ဖြစ်ခဲ့ပြီးတော့လေစီပြန်ပွင့်သွားတာပါလေစီကိုဆန္ဒပြသူတွေပိတ်ဆို့ထားတဲ့နှစ်ရက်အတွင်းလေရင်ခီးစဉ်ရာပေါင်းများစွာဖျက်ပစ်ခဲ့ရပြီးကြီးတယ်တွေလည်းလေစီထဲမှာပိတ်မိနေခဲ့ပါတယ်အင်္ဂါနေ့ကဆန္ဒပြပွဲတွေအရှိန်မြင့်နေချိန်တွင်ဒေါသထွက်နေတဲ့ကြီးတယ်ချို့နဲ့ဆန္ဒပြသူတွေအကြားအပြင်းထန်အခြေတင်ဖြစ်တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတွေကဟောင်ကောင်ဥချိုယူမှုကယ်ရီလန်နှုတ်ထွက်ပေးဖို့နဲ့ရာဇဝတ်မှုကျူးလွန်တယ်လို့တန်မြတ်ရှိသူတွေကိုတရုတ်ပြည်မှကြီးစီလွှဲပြောင်းပေးမယ်ဥပဒေချမ်းကိုလုံးဝပယ်ဖျက်ပေးဖို့တောင်းဆိုနေကြတာပါ။ကယ်ရီလန်ကတော့တောင်းဆိုချက်တွေကိုပယ်ချထားပြီးဆန္ဒပြသူတွေဟာကိုယ်တိုင်ပြည်ကိုကြောက်တဲ့တွန်းချနေတယ်လို့အင်္ဂါနေ့ကပြောပါတယ်။
တရုတ်ကုန်ပစ္စည်းတွေအပေါ်စက်တင်ဘာလတရနေ့ကစပြီးတော့တွင်ကုန်ခွန်10ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုအမေရိကန်အစိုးရကရွှေ့ဆိုင်းလိုက်ပါတယ်။တရုတ်နိုင်ငံကတင်သွင်းတဲ့ laptop computer, computer monitor, mobile phone, video game, ကစားစရာအယုတ်၊ရှုပ်ထွန်းတဲ့အဝတ်အထည်တွေအပေါ်အခွင့်တိုးကောက်မဲ့အစီအစဉ်ကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းလိုက်ကြောင်းအမေရိကန်ကုန်သွယ်ရေးအဖွဲ့ရုံးကပြောပါတယ်။ဒီလိုပစ္စည်းတွေကို Christmas လက်ဆောင်အဖြစ်ဝယ်လျက်ရှိတဲ့အမေရိကန်တွေအတွက်ဒီရွှေ့ဆိုင်းမှုကအထောက်အကူဖြစ်စေနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်း Christmas ဈေးဝယ်ရသည်မှာဈေးဝယ်ခက်ခဲမကြုံရအောင်အခုလိုရွှေ့ဆိုင်းလိုက်တာလို့ပြောပါတယ်။ကျန်းမာရေး၊ဘေးကင်းလုံခြုံရေး၊အမျိုးသားလုံခြုံရေးစတဲ့အချက်တွေပေါ်အခြေခံတဲ့တခြားတရုတ်တွင်းကုန်တချို့အပေါ်မှာလည်းအမေရိကန်ကလည်းတလောတွင်းကုန်ကိုရှော့ပေးထားတာရှိပါတယ်။ဒါပေမဲ့လည်းတခြားသောတရုတ်ကုန်ပစ္စည်းအများအပြားအပေါ်မှာတွင်းကုန်ခွန်သစ်စီးကြတာကိုဆက်လုပ်သွားမှာဖြစ်ပြီးဒီကုန်ပစ္စည်းစီးရင်ကိုတိတ်မကြခင်ထုတ်ပြန်ကြေညာမယ်အကြောင်းအမေရိကန်ကုန်သွယ်ရေးရုံးကပြောပါတယ်။အမေရိကန်ကတွင်းကုန်ခွန်တိုးကောက်မဲ့အစီအစဉ်ရွှေ့ဆိုင်လိုက်တဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကကြာဆင်းခဲ့တဲ့နယူးယောက်အစုရှယ်ယာဈေးတွေအင်္ဂါနေ့ကအနည်းငယ်ပြန်တက်ခဲ့ပါတယ်။
ဒီနိုင်ငံပိုင်ဂျီဘရော့ဒါဒေသနာမှာပြီးခဲ့လကဖမ်းလိုက်တဲ့ရေနံနေသင်းမောင်းနဲ့ပတ်သက်ပြီးအင်္ဂါနေ့ကထွက်လာတဲ့သတင်းမျိုးမျိုးကြောင့်ဝိုးပြီးရှုပ်ထွေးစရာဖြစ်လာပါတယ်။အီရန်ရေကြောင်းသွားလာရေးဌာနရဲ့ဒုတိယအကြီးအကဲဂျယ်လီအစ္စလာမီက Grace 1ရေနံနေသင်းမောင်းကိုဂျီဘရော့ဒါအာဏာပိုင်တွေကမကြခင်ပြန်လွှတ်ပေးလိမ့်မယ်လို့အင်္ဂါနေ့ကပြောပါတယ်။ Grace 1ရေနံနေသင်းမောင်းဟာအီရန်နိုင်ငံအလံလွင့်ထူပြီးနိုင်ငံကရေပိုင်တွေထဲမှာတိတ်မကြခင်လုပ်ငန်းပြန်စတင်နိုင်တော့မယ်လို့ယုံကြည်ပါတယ်ဆိုပြီးအစ္စလာမီကပြောတာကိုအီရန်နိုင်ငံပိုင် First သတင်းဌာနကဖော်ပြပါတယ်။တင်မောကိုအင်္ဂါနေ့နောက်ပိုင်းမှာပြန်လွှတ်ပေးမယ်လို့အမီမဖော်တဲ့ဂျီဘရော့ဒါအာဏာပိုင်တွေကိုကူကားပြီးတော့လေ First သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့ဂျီဘရော့ဒါအကြီးတန်းတာဝန်ရှိသူတူကအဲ့ဒီသတင်းဟာမမှန်ဘူးလို့ပြောတဲ့အကြောင်းအနောက်နိုင်ငံသတင်းတွေမှာဖော်ပြပါတယ်။ Greece 1တင်မောကိုဗြိတိသျှတပ်ဖွဲ့တွေကဖမ်းခဲ့တာဖြစ်ပေမဲ့လေတင်မောနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာကဂျီဘရော့ဒါအာဏာပိုင်တွေနဲ့ပဲသက်ဆိုင်တယ်လို့ပြည်ထောင်နိုင်ငံကအင်္ဂါနေ့မှာပဲပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဂျီဘရော့ဒါရာယွန်ကျိုးကဂျာတာဘရီနေမှာကြားနာပွဲလုပ်ဖို့စီစဉ်ထားပါတယ်။Greece 1တင်မောဟာဥရောပရဲ့တန်ခတ်ရည်ယူမှုကိုချိုးဖောက်ပြီးစီးရီးယားကိုရေနံပို့ဖို့သွားတာလို့ဒီဒီမက်ကဆွဆွဲထားပေမဲ့အီရန်ဘက်ကတော့ဒါကိုညင်ထားပါဗျ။
အကျဉ်းချနေချိန်မှာတတ်သေးသွားပုံပေါ်တဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင် Jeffrey Epstein ကိုထိန်းထားတဲ့ထောင်ပိုင်းကိုအမေရိကန်ရှင်နှစ်ချုပ် William Barr ကနေရာပြောင်းရွှေ့လိုက်တယ်လို့အခင်းဖြစ်ချိန်မှာခွင့်သွားနေကြတဲ့အဆောင်အုပ်ကိုတော့အလောက်ကခိတရက်ဆိုင်ထားလိုက်ပါတယ်။ Epstein ကိုပြေးခဲ့တဲ့စနေနေ့ကသူ့အချုပ်ခန္ဓာမှာတည်ဆုံနေတာကိုတွေ့ခဲ့ရတာပါ။အသက်မပြည့်သေးတဲ့မိန်းကလေးတွေကိုလှိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုဆွဲချက်နဲ့တရားရင်ဆိုင်မှုစောင့်ဆိုင်နေချိန်မှာပဲအယက်ခင်းကိုအုံပြပြီးတော့ Epstein ကျိုးဆွဲချတည်သွားတယ်လို့တင်ပြရှိနေကြပါတယ်။လုပ်ငန်းရှင် Epstein ကိုနယူးယောက်မြို့ကထောင်မှာထိရင်ထားခဲ့တာပါ။ထောင်ထဲမှာတေးချောင်းမကြံနိုင်အောင်လို့သူ့ကိုအဆောင်တွေကစောင့်ကြည့်နေရတာဖြစ်ပြီးအဲ့ဒီစောင့်ကြည့်မှုကိုပြီးခဲ့တဲ့လကပဲရုပ်သိမ်းခဲ့တာပါ။အဲ့ဒီစောင့်ကြည့်မှုကိုဘာကြောင့်ရုပ်သိမ်းခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကနဦးစုံစမ်းစစ်ဆေးမှုအရ Epstein ကိုအဆောင်တွေကနိုင်ဘက်တစ်ခါသွားစစ်တာမျိုးမဟုတ်ပဲတစ်ခါတလေနိုင်ပေါင်းအတော်ကြာမှစစ်ဆေးတာမျိုးရှိတယ်လို့ဆိုထားပါတယ်။အသက်66နှစ်အရွယ် Epstein ဟာအသက်14နှစ်အရွယ်မိန်းကလေးတွေအပါအဝင်ဆယ်ကျော်သက်မိန်းကလေးငယ်တွေကိုလှိန်ခုန်ကူးမှုဆွဲချက်နဲ့လည်းတရားရင်ဆိုင်နေရတာပါ။သူ့အသက်မိန်းကလေးတွေစုဆောင်ပေးတဲ့အပေါင်းအဖအဖွဲ့တစ်ခုလည်းရှိတယ်လို့ရဲတော်ကပြောပါတယ်
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19 kHz 1068 ည9ကီလိုမီတာ19 kHz 1995နဲ့9ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေဗိုလ်သူညနေပဲတွင်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံတွင်တချို့ဒေသတွေမှာမိုးပြင်းထန်စွာပြီးရေကြီးမြေပြိုတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားသလိုမြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာလည်းမုတ်တုံမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှလူ240ကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတော်မှကေရလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမြေတရီပေးချက်ထုတ်ထားပါတယ်။ပြည်နယ်ရင်းကမိုးကြီးတဲ့တန်အပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်24နာရီကနေ48နာရီအတွင်းအပြင်းထန်မိုးရွာနိုင်ခြင်းရှိတယ်လို့တာဝန်ရှိသူတွေကဒီကနေ့တရီပေးချက်ထုတ်ထားတာပါ။ကေရလာ၊ကာနာတကာ၊မဟာရာရှ်ထရာနဲ့ဂူဂျရတ်ပြည်နယ်လေးခုတွင်တချို့ဒေသတွေမှာအပြင်းထန်မိုးရွာတာကြောင့်လူပေါင်း 1.2 သန်းကျော်အိုးအိမ်ဆုံးထွက်ပြေးသွားကြပြီးအများစုကအစိုးရဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းတွေမှာသွားနေကြပါတယ်။ကီရလာပြည်နယ်ဟာနှစ်တရာအတွင်းအဆိုးရွားဆုံးရေကြီးတဲ့တံကိုပြီးခဲ့တဲ့နှစ်ကပဲကြုံထားရပြီးတော့အဲ့ဒီအချိန်ကလူပေါင်း450တည်ဆုံခဲ့ပါတယ်။အဲ့ဒီရေကြီးမှုကြောင့်ချက်ထားလန်းနဲ့ကားလန်းတွေအပါအဝင်အများပြည်သူဆိုင်ရာအခြေခံစောက်အုံပိုင်းပျက်စီးသွားတာတွေကိုပြန်ပြီးပြုပြင်နေရဆဲပါ။ဒီနေ့မိုးတုံရပြည်မှာလည်းကီရလာပြည်နယ်တွင်တည်ဆုံမှုအရေအတွက်95ယောက်အထိရှိသွားပြီဖြစ်ပြီး60နီးပါးပျောက်ဆုံးနေစေတယ်လို့ကျူရလာရဲ့တပ်ဖွဲ့က EFP သတင်းဌာနကဒီကနေ့ပြောပါတယ်။အိန္ဒိယချင်းကာနာတာကပြည်နယ်မှာလည်းလူပေါင်း60နီးပါးတည်ဆုံထားပြီးရေကြီးတဲ့နေရာတွေကလူပေါင်း9000နီးပါးကိုတာဝန်ရှိသူတွေကရေပေးလွှတ်ရာရွှေ့ပြောင်းကယ်ထုတ်ထားရပါတယ်
။အိန္ဒိယနိုင်ငံဘက်ကကက်ရှမီးယားဒေသမှာလွတ်လပ်စွာသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးလွတ်လပ်ရင်းနဲ့ဖြစ်တဲ့မနေ့ကကြာရပင်းနဲ့နောက်ပိုင်းမှာတော့အဲ့ဒီအခြေအနေကိုလျှော့ပေါ်ပေးမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေတာကတယ်လီဖုန်းလိုင်းတွေနဲ့အင်တာနက်တွေကိုတော့ဆက်ပြီးတော့ဖြတ်တောက်ထားအောင်ပါပါ။ကက်ရှမီးယားဒေတာရဲ့ကိုပိုင်အုပ်ချုပ်ခွင့်တွေကိုအိန္ဒိယအစိုးရကဩဂုတ်လ3ရက်နေ့ကရုပ်သိမ်းခဲ့ပြီးတဲ့နောက်ပိုင်းတင်းကျပ်စွာအုပ်ချုပ်ထားတာကိုလျှော့ပေါ်ပေးခဲ့ပေမယ့်လို့ဆက်သွယ်ရေးတွေကိုတော့ကန့်သတ်ထားအောင်မယ်လို့ဂျမူးနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှူးဆတ်ဂျာပါလ်မလစ်က Time of India သတင်းစာတိုက်ကိုဒီကနေ့ပြောပါတယ်။အခြေအနေတွေမတိမငြိမ်မချင်းရန်တို့အတွက်အထောက်အကူဖြစ်စေမယ့်ကိစ္စမျိုးလုံးမပေးချင်ဘူးလို့လည်းအုပ်ချုပ်ရေးမှူးမလစ်ကသတင်းစာတိုက်နဲ့တွေ့ဆုံမိန့်ဆက်မှာပြောပါတယ်။တပတ်ဆက်ရက်အတွင်းအခြေအနေတွေတည်ငြိမ်သွားရင်တော့ဆက်သွယ်ရေးလမ်းကြောင်းတွေတဖြည်းဖြည်းပြန်ဖွင့်သွားမယ်လို့လည်းသူကပြောပါတယ်။မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဩဂုတ်လ၄ရက်နေ့မှာအိန္ဒိယအစိုးရကရုတ်တရက်ဖျက်သိမ်းလိုက်ပြီးတဲ့နောက်ပိုင်းအခြေအနေတွေမတိမငြိမ်ဖြစ်လာမှာကိုဆိုရင်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးကိုဖျက်တော့ခဲ့တယ်လို့ညမထွက်ရအမိန့်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ဂျပန်နိုင်ငံကစီးပွားရေးရတုံမြန်လှုပ်ဆောင်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဂျပန်တန်ယုံရှိမှာဒီကနေ့လူတစ်ထောင်ကျော်စုဝေးဆန္ဒပြကြပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းမှာဂျပန်ကလိန်ကျုံအဖြစ်ခိုင်းငံ့သူတွေကိစ္စကိုဖြေရှင်းမှုလဲဆန္ဒပြသူတွေကတောင်းဆိုပါတယ်။ဂျပန်ကလိန်ကျုံအဖြစ်ခန်းစီခံခဲ့ရသူ Comfort Woman လို့ခေါ်ကြတဲ့တောင်ကိုရီးယားနိုင်ငံသူတွေကိုအသေးချာတောင်းပန်ဖို့နဲ့နေနာချေးပေးဖို့ဂျပန်ဆိုးရွားကိုတောင်းဆိုကြတာပါ။အဆုံးအထိတိုက်ပွဲဝင်သူတွေသာအနိုင်ရသူတွေဖြစ်တယ်လို့လိန်ကျုံအဖြစ်ခိုင်းစေခံခဲ့ရပြီးအသက်မတည်ကျန်ရသူတဦးလို့ဆိုတဲ့ခီဝွန်အုတ်ကဆန္ဒပြပွဲတွင်ပြောပါတယ်။ကိုရီးယားလွတ်လပ်ရေးနေ့မတိုင်ခင်တည်းမှာပဲဒီဆန္ဒပြပွဲလုပ်ကြတာပါ။တောင်ကိုရီးယားနဲ့ဂျပန်အကြားကုန်သွယ်ရေးဆိုင်ရာအထူးအဆင့်တန်းသတ်မှတ်ထားတာတွေကိုအပြန်အလှန်ရုပ်သိမ်းတာတွေဖြစ်ထားပြီးတဲ့နောက်နှစ်နိုင်ငံအကြားဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံ Queensland ပြည်နယ်ရဲတပ်ဖွဲ့ရဲ့မွေးစေဝါနှင်းနှင်းဖန်စီနှင်းနှင်းမှုစစ်စင်ရေးအတွင်းခမန်းချေအမေရိကဒေါ်လာတန်60တန်မိုးရှိတဲ့ MDMA မွေးစေ966ကီလိုဂရမ်ကိုရှာဖွေဖန်စီမိခဲ့ပါတယ်။ Ecstasy လို့လည်းလူသိများတဲ့အဲ့ဒီမွေးစေဝါတွေကို Queensland ပြည်နယ်ထက်ကနေရအတော်များများကနေရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ထောက်လန်းရေးကပြောပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆံနေတဲ့လူ၄ဦးကိုလည်းဖန်စီထားပါတယ်။မွေးစေဝါပိုင်ဆိုင်မှုဖြတ်ဝင်မှုဆွဲချက်နဲ့အသက်50နှစ်နဲ့40နှစ်အရွယ်ပရိုတိန်းနဲ့ငါးတာ2ဦးကို ဖမ်းဆီးထားပါတယ်။သူတို့နှစ်ဦးကို Brisbane မြို့တရားရုံးမှာဒီလ26ရက်နေ့ကျရင်ရုံးထုတ်မှာပါ။ New Zealand နိုင်ငံ Auckland မြို့မှာလည်း Matt စိတ်ကြွအစီအပြား200ကီလိုဂရမ်ဖမ်းဆီးမိခဲ့တယ်လို့အသက်60နဲ့49နှစ်အရွယ်ပြည်ထိုင်နိုင်ငံသားနှစ်ဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားတာပါ။ရဲရဲအဆိုအရ Queensland မှာအခုဖမ်းမိတဲ့မျိုးရည်ဆေးဝါးတွေဟာ MDMA စိတ်ကြွစီအမျိုးသားထဲမှာအကြီးအသေးအမြင့်ဆုံးဖြစ်တယ်လို့ပြောပါရယ်။အခုလိုမျိုးရည်ဆေးဝါးတွေကိုရှာဖွေဖမ်းဆီးနေတာဟာ Agency ပေါင်းစုံပူးပေါင်းပြီးတော့နိုင်ငံတကာမျိုးရည်ကိန်းတွေကိုပူးပေါင်းနေနေတဲ့စစ်စင်ရေးတစ်ခုလည်းဖြစ်ပါရယ်
။ American Media Company နှစ်ခုဖြစ်တဲ့ CBS နဲ့ Viacom ကုမ္ပဏီတွေကသူတို့ကုမ္ပဏီနှစ်ခုပေါင်းပြီး American ရောနိုင်ငံတကာဈေးကွက်မှာပါonline ကနေဗီဒီယိုထုတ်လွှင့်တဲ့ဈေးကွက်နဲ့အစီအစဉ်တွေဖန်တီးထုတ်လုပ်တာမှာသူတို့ကုမ္ပဏီရဲ့အနေအထားပိုပြီးအားကောင်းလာစေမယ့်မဟာဗျူဟာတစ်ချက်အချမှတ်လုဆောင်သွားမယ့်အစီအစဉ်ကိုအင်္ဂါနေ့ကကြေညာပါတယ်။ဒီကုမ္ပဏီတစ်ခုက2006ခုနှစ်ကခွဲထွက်ကြပြီးတော့အခုပြန်ပေါင်းတာပါ။ကုမ္ပဏီတစ်ခုပေါင်းနှစ်စဉ်ဝင်ငွေဟာဒေါ်လာ28ဘီလီယံရှိပြီး Paramount Pictures ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်း Simon & Schuster စာအုပ်ထုတ်ရေးလုပ်ငန်းတွေအပြင် MTV Comedy Central နဲ့ Showtime မြို့လိုရုပ်မြင်သံကြား line တွေကိုလည်းပိုင်ဆိုင်ထားကြပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရမြန်မာနှင့်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ပြောပြခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voenews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ဒီချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းစာတွေကိုတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်မင်းပြားမြို့နယ်ကတံတားတစ်ခုအနီးမှာမြန်မာစစ်တပ်ကစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဒီကနေ့နေ့လယ်ပိုင်းမှာဘုံခွဲတိုက်ခိုက်ခဲ့ကြောင်းဒေသခံတွေနဲ့ AA အဖွဲ့ကပြောပါရစေ။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့မင်းပြားမြို့နယ်မှာပဲတိုက်ပွဲတွေကြောင့်ထောင်နေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့တိုက်ပွဲတွေအကြမ်းမှာပိတ်မိနေသူတွေလည်းရှိပါရစေ။အပြည့်အစုံကတော့ VOE မြန်မာပိုင်းသတင်းတော်နိုင်ကိုင်ကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နီးနယန်းလန်းစုံမှာဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင် AA ဖွဲ့ကနေဘုံခွဲတိုက်ခတ်ခဲ့တယ်လို့အခင်းဖြစ်ပွားရာကိုသွားရောက်ခဲ့တဲ့မင်းပြားဒေသခံသူကပြောပါတယ
်တိုက်ပွဲအခြေအနေတွေကိုဟာမှားနေလို့ဆိုတော့ဒီကကထိခါရတော့အတိအကျမသိသေးဘူးကြာရတော့အဲ့လိုပြောဖြစ်တာကစက်ကနေပြီးတော့ဒီဘက်ကကြာကိုနှေးပြီးတော့အကုန်ထိခါရတာဘုံကံခံရမှာကြာတယ်ဒီရလာရတော့ထိခါလည်းမရှိတိုင်းကသမားတွေကတော့ဘယ်လိုပြေးရအောင်စစ်တပ်ကလှမ်းပြလို့နည်းနည်းရှက်တိတော့အဲ့လိုပြောတယ်
မင်းပြားမြို့နဲ့ငားမှန်ကွာဒရာမောင်တရာနီမြောက်ဦးမင်းပြားရောင်ကုန်သွားတဲ့နယန်းလန်းစုံမှာအေဖက်ကနေဘုံခွဲဆိုက်ခတ်ခဲ့တာပါတိုက်ပွဲဖြစ်စဉ်အသေးစိတ်ကိုမသိရသေးပေမဲ့မင်းပြားမြို့နီနယန်းလန်းစုံမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြားဖက်ကအဝင်ဒီမြောက်ဦးမင်းပြားအဲ့ဒီဒရာမောင်တရာထိုက်တော့ဒီနယန်းရွာဆိုတာရှိတယ်အဲ့ဒီမှာဖြစ်တယ
်ဒီကနေ့မင်းပြားနယန်းလန်းစုံတိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမင်းပြားမြို့နယ်ရံမောင်းတရာရှိဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ဒီစစ်တာဆိုတဲ့လက်မရှိသေးဘူးဒီကစစ်တာပိုင်မင်းပြားကရံမောင်းတရာရဲ့အရှိတကဖြစ်ခဲ့တာရှိတယ်ဆိုတော့နှစ်ဖက်ထိလိုက်တိုင်းရမှုကြီးမျိုးတော့မရှိပါဘူးဗျာ
မနေ့တော့ကလည်းမင်းပြားမြို့နယ်ကလမတောင်နဲ့ဒလူချောင်းဘက်မှာမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းကလမတောင်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်မင်းပြားမြို့နယ်ဒလူချောင်းနဲ့ကလမတောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲတွေအများလို့လူဖြစ်ပွားနေပြီးဒေသခံရွာသား3000လောက်ဟာစစ်ဘေးသိမ်းရှောင်နေရဆဲလို့ကုညီပေးရေးဖွဲ့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
လမလာကလူကြောင့်ရောက်တာရောက်မှာကျန်ဖို့ရောသားတွေကတော့အကုန်လုံးဒီမြင်းကြောင်ဒုက္ခတွေစကန်ဒီမှာပဲစကန်ကကျေးဇူးပါခင်ဗျာအဲဒါ3000ကျော်လောက်ရှိတယ်ကို
မင်းပြမျိုးအရှိတ်ဘက်မှာရှိတဲ့ဖုံတာချောင်းတော့ဝိုက်ကြေးရွာတာ3000ခန့်ဟန်လဲစစ်ဖြစ်ပေါ်ရာဒေသတွင်ပိတ်မိနေစေလို့ဦးသိန်းထွန်းကဆက်ပြောပါတယ
်ဖုံတာချောင်းအတွင်းတွင်က3000ကျော်လောက်ပိတ်ဆို့နေတယ်ခင်ဗျာဖုံတာချောင်းရဲ့ကြောက်မော်ရေငန်းတဲ့ရေဆောင်ပုတ်ကြီးရေစိတ်တရရေအဲဒီကြေးရွာတွေကကြာတော့လုံးလုံးစီပြေးလာတဲ့လူတွေကရောက်လိုက်ပြီးနောက်ပြန်တဲ့လူတွေကြာတော့သူတို့ကအထက်မပြေးတော့ဘူးစစ်တပ်ကအထက်မပြေးတော့သူတို့ကကြောင်ပိတ်ကြီးလို့နေနေကြတယ်
ဒီရွာတွေဟာအေအေဖွဲ့ကိုအခြေခံတဲ့ရွာတွေဖြစ်တဲ့အတွက်ကြောင့်မို့လို့လိုအပ်တဲ့စီစစ်မှုတွေလှုပ်ဆောင်ဖို့ဒေသတွင်းဝင်ထွက်သွားလာခွင့်ကန့်သတ်ထားတယ်လို့အနောက်ပိုင်းတိုင်းစစ်သည်ရုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးက VOA ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့တစ်ဖက်မှာလည်းအေအေဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကဗုဒ္ဓတော်မြုပ်နယ်ကြောက်ရံကျေးရွာကနေဖမ်းဆီးခံလာရတဲ့မူလသားများအကြောင်းစရာသူကျေးရွာအုပ်ချုပ်ရေးမှူးသူအပါအဝင်5ဦးကိုမြန်မာစစ်တပ်ကနေမတင်ကာလို့ဖမ်းဆီးထားပြီးမနေ့ကဗုဒ္ဓတော်မြုပ်နယ်တရားရုံးမှာရုံးထုတ်ရမှန်ရယူခဲ့တယ်လို့ ဒီလိုတော့ကိုယ်စလဲဥအောင်တောင်းရွှေကပြောပါတယ်ဘုဒ္ဓဘုဒ္ဓတော်ကဖန်တော်တဲ့လူသားရဲ့ကိုလေတရားရုံးတင်နေဗျဘုဒ္ဓတော်တရားရုံးမှာလာပြီးတော့ရမယ်ယူရယ်ဟိုကစေကကြီးနဲ့ဆရာကြီးတွေလို့ပြောတယ်ညောင်ချောင်းစခဲအပ္ပသောကြီးကတကယ်လို့လုပ်ပြီးတော့တရားဆွေးတယ်လို့ပြောတယ်ညမစေတ္တကလည်းဆွေးဆွေးချက်ရကြီးရအုပ်ချုပ်ရမှုကျောင်းဆရာပါဝင်ရွာသားတွေဟာအေးခွန့်နဲ့ဆက်နေနေကြောင်းအ ဒီစီဝလာကနေအခုလဆန်းပိုင်းထိနှစ်ဖက်စည်ရေးပတိပကားဖြစ်စဉ်တွင်အေဖွဲ့လို့တန်ရရှိသူ90ဦးကိုတမရောကနေဖမ်းဆီးစစ်ဆေးခဲ့ပြီးလက်ရှိစစ်ဆေးနေတဲ့30ဦးပြန်လှုပ်ပေးခဲ့သူရှိဦးအမှုဖွဲ့ထားတဲ့လူ50ဦးရှိနေတယ်လို့တမရောကနေစွန့်လွှတ်တွင်သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကနေကောက်ယူထားတဲ့စည်ရင်ရဖမ်းဆီးခံထားရတဲ့သူတွေတရားခ
ပွဲတွေနဲ့ဆိုင်တဲ့သတင်းမှတစ်ပုဒ်ကိုနားဆင်ကြအောင်ပါ။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ဘဏ္ဍာငွေကြေးဆိုင်ရာမူဝါဒတွေကိုသမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်လို့ရှိပေမဲ့ဟောင်ကောင်ကျွန်းအပေါ်မှာတော့တရုတ်အစိုးရရဲ့ဖိအားပေးလှုပ်ဆောင်မှုတွေကိုဝေဖန်မှုညှင်းဆိုပါတယ်။ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးအကြားကတင်းမာမှုတွေဟာသူတို့အချင်းချင်းကြားမှာဖြေရှင်းရမယ့်ကိစ္စလို့သူကပြောတာပါ။ဒီအကြောင်းကို VOA သတင်းတောက်စလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်။
ဟောင်ကောင်လေဆိပ်မှာအင်္ဂါနေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်လေကြောင်းပြန်တမ်းမှုတွေအားလုံးနီးပါးဖျက်သိမ်းခဲ့ရပါတယ်။ဒါဟာကက်ခဲတဲ့အခြေအနေဖြစ်ပြီးအားလုံးအဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ
်။ဟောင်ကောင်ခြေနေကဒေါ်လေးကက်ခဲနေပါတယ်။ဘာဖြစ်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်နေပါတယ်။တရုတ်နိုင်ငံပါဝင်အားလုံးတွေအဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
တရုတ်ဆိုရကသူစစ်တပ်ကိုဟောင်ကောင်နယ်စပ်မြို့ကိုပို့ထားပြီလို့သူသိခဲ့ရကြောင်းသမ္မတထရမ့်ကအင်္ဂါနေ့အစောပိုင်းမှာပြောလိုက်ပြီးအားလုံးအတွက်အနည်းကင်းအောင်လှုံ့ဆော်ကြဖို့တောင်းဆိုပါတယ်။ဒါပေမဲ့ဟောင်ကောင်မှာရာဇဝတ်မှုကျွလွန်နေလို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးပို့မဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ပြတ်သားစွာရပ်တည်ဖို့သမ္မတထရမ့်ကညှင်းဆိုခဲ့ပါတယ်။ဝေဖန်သူတွေကတော့ဒါဟာအတိုက်ခံတွေကိုအစိုးရကထင်သလိုဖန်ဆီးခွင့်ပြုမဲ့ဟောင်ကောင်ရဲ့ဒီမိုကရေစီကိုဝင်ရောက်ဆွဖက်မဲ့ဥပဒေမူကြမ်းအဖြစ်ရှုမြင်ကြပါတယ်။ဒီဥပဒေမူကြမ်းကိုစန့်ကျင်တဲ့အနေနဲ့တန်းနဲ့ချီတဲ့ဒေသခံတွေဇွန်လကစလို့ကန့်ကွက်ဆန္ဒပြနေကြတာပါ။ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေမှာသမ္မတထရမ့်ကတရုတ်အစိုးရကိုအင်္ဂါနေ့မှာဝေဖန်ပြောဆိုခဲ့ပါတယ်
။ China made themselves say did a good job but they ripped off our country for years.
သူတို့ဒုတက်ကြီးပေါ့ဒီအစိုးရကလုံနိုင်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေထံကအမျက်ကြီးစားပြီးယူသွားတယ်။ဒါ့ကို WTO အဖွဲ့ကလည်းကြောထောက်တော့ခံပေးထားပါတယ်။နောက်ပြီးတော့ WTO ကပြဋ္ဌာန်းထားတဲ့ policy တွေကိုအခွင့်အောင်းယူသုံးကြတယ်။အခွင့်အောင်းယူတယ်ဆိုတာကကျွန်တော်အနေနဲ့တသက်ညာညာနဲ့ပြောနေတာဖြစ်ပါတယ
်။ဒါပြင်တရုတ်အစိုးရဟာသူ့ငွေတန်ဖိုးကိုကစားနေတယ်လို့သမ္မတထွန်းကဆွဆွဲပြောဆိုပါတယ်။အဲဒီလိုဆွဆွဲမှုတွေမမှန်ဘူးဆိုတဲ့တရုတ်အစိုးရရဲ့ပြောဆိုမှုကိုပြင်သစ်နိုင်ငံအခြေစိုက်ဆက်ဆိုဘန်ကစီးပွားရေးသုတေသီခရစ်စတိုဖာဒမ်ဘစ်လိုသုတေသီတွေကထောက်ခံပါတယ်။
Très objectivement, aujourd'hui, la Chine ne manipule pas sa monnaie. Le rapport du FMI, d'ailleurs, depuis plusieurs années, souligne que la Chine...
တ
ရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်တဲ့အတွက်အမေရိကန်အစိုးရကဒေါ်လာဘီလီယံနဲ့ချီရနေတယ်လို့သမ္မတထရမ့်ကပြောဆိုနေပေမဲ့အမေရိကန်စားသုံးသူတွေကိုအကာအကွယ်ပေးတဲ့အနေနဲ့တရုတ်သွင်းကုန်တွေအပေါ်အခွန်ထပ်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်ကြောင်းအင်္ဂါနေ့မှာပဲသမ္မတထရမ့်ကပြောကြားခဲ့ပါတယ်ခင
်ဗျာ။ဒေါ်လာရှင်များရှင်ဒီမနက်ရနေ့ရတော်များများမှာမကြသေးခင်ရက်တွေအတွင်းမိုးသည်ထန်စွာရွာသွန်းလာကနေလူထိရိုက်သိဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါတုံ့ပြန်ဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့အသိရှိပါရဲ့လား။ဒီထက်ပိုပြီးထိရောက်တဲ့တုံ့ပြန်မှုတွေလိုအပ်နေသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လက်ရှိကြုံနေရတဲ့ရေးပေးတန်းကိုတာဝန်ရှိသူတွေတုံ့ပြန်ဆောင်ရွက်မှုတွေမှာအားရတာအားမရစရာတွေရှိတဲ့ဆိုရင်လည်းသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။
ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0132382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညာတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေညာတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနေပဲအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပြပါဦးမယ်။ရုရှားနိုင်ငံကနိုင်ငံရေးအင်အားပြပွဲဒီမှာအရင်တုန်းကနိုင်ငံရေးကိုစိတ်မဝင်စားတဲ့လူငယ်တွေအခုအများကြီးပါဝင်လာပါတယ်။ဆန္ဒပြသူတွေကိုနိုင်ငံရေးအရာဖိနှိပ်တာစီးပွားရေးအခွင့်အလမ်းမရှိတာတွေဟာလူငယ်တွေကိုနိုင်ငံရေးဆန္ဒပြပွဲတွေမှာပါဝင်လာဖို့အကြောင်းစီဖြစ်တယ်လို့ VOE သတင်းတော်ယူလီယာဆက်ချင်ကိုကသတင်းပေးပို့ထားပါတယ်။ကိုငင်းညံကပြောပြပေးပါရှင
်။လူငယ်တွေအတွက်တိုင်းပြည်မဟုတ်ဘူးဆိုတဲ့အမြင်မျိုးရုရှားနိုင်ငံကနာမည်ကြီးရော့တီဂီတာဝေဝံသူအာတီမီထရော့စကီကပြောပါတယ်။အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့ထရော့စကီဟာရုရှားလူငယ်တွေနိုင်ငံရေးစိတ်မဝင်စားတာဖြစ်နေတဲ့အခြေအနေကိုစိတ်ပြက်ပြက်နဲ့ကြည့်နေခဲ့ရတာပါ
။ For several decades actually from August 1991
ဆယ်စုနှစ်ပေါင်းများစွာပါပဲ။တိတိကျကျပြောရရင်1990ခုနှစ်ဩဂုတ်လကစတင်ရုရှားလူငယ်တွေဟာတိတ်တိတ်ဆိတ်ဆိတ်နဲ့နိုင်ငံရေးနဲ့မပတ်သက်ပဲမဆိုင်လိုနေခဲ့ကြတာပါ
။ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဒါဟာပြောင်းလဲခဲ့ပါပြီ။2018ခုနှစ်ကစပြီးအကျင့်ပြခြားဆားမှုတွေကိုစန့်ကျင်ဆန္ဒပြတဲ့အတိုက်ခံခေါင်းဆောင် LSC Navalny ဟာကျောင်းသားအရွယ်ဆယ်ကျော်သက်တွေကိုဆန္ဒပြပွဲတွေခေါ်လာနိုင်ခဲ့ပါတယ်။ Trotsky ကအခုလိုပြောပါတယ်
။ Partly thanks to Alexei Navalny
LSC Navalny ကြောင့်ရောပူတင်ဆွေးရဲ့အဆက်မရှိအကျင့်ပြခြားဆားမှုတွေကြောင့်ရောလူငယ်တွေလို့ထလာပါပြီ။ဆန္ဒပြရတာပျော်ဖို့ကောင်းတယ်ဆိုတာရုပ်တရက်သတိထားမိတာ
။ပြီးခဲ့တဲ့လပိုင်းတွေအတွင်းမော်စကိုမြို့ကလမ်းမတွေပေါ်လူငယ်တွေဆန္ဒပြနေကြတာပါ
။ Text on Nasha Pakalini
ကျွန်တော်တို့မျိုးဆက်ဟာဆိုဗီယက်ပြည်ထောင်စုကိုရော90ခုနှစ်တည်းပါမကြုံခဲ့ရပါဘူး။ကျွန်တော်တို့မျိုးဆက်ဟာကိုယ့်ဘာသာကိုတန်ဖိုးရှိတယ်လို့ခံယူတယ်လို့အဲ့ဒီစိတ်ဓာတ်နဲ့ကျွန်တော်တို့အခွင့်အရေးတွေနဲ့တိုင်းပြည်ရဲ့အပြောင်းလဲတွေအတွက်ပိုကောင်းအောင်ကြိုးစားကြပါလေ။ကျွန်တော်တို့မျိုးဆက်ကျွန်တော်တို့အတိုင်းဝိုင်းတည်းမှာဆိုရင်ပူတင်ကိုထောက်ခံလို့မရပါဘူး။ဒါဟာရှက်စရာပါ။ကျွန်တော်နဲ့ရွယ်တူတန်းတူမှာပူတင်ကိုထောက်ခံသူမတွေ့ဘူးပါဘူး။
မဲဆန္ဒရှင်တွေဘက်ကသူတို့ရဲ့အခွင့်အရေးရဖို့ကြိုးပမ်းနေတာတွေကိုအာဏာပိုင်တွေဘက်ကဖိနှိပ်တာဟာကြောက်စရာကောင်းသလိုဘလို့နားလည်ရမှန်းတော့မသိတော့ပါဘူး
။စီးပွားရေးတက္ကသိုလ်ကျောင်းသားအယ်ဂါဇူကော့ဖ်ကမော်စကိုမြို့ကဆန္ဒပြပွဲတစ်ခုအတွင်းဖမ်းဆီးခံခဲ့ရပြီးမော်စကိုမြို့ကဖိနှိပ်ခံတွေရဲ့တင်ကြေးသားတစ်ခုဖြစ်လာပါတယ
်
။မော်စကိုဒူးမလွှတ်တော်ရွေးကောက်ပွဲမှာဝင်အေးခံဖို့လုပ်နေတဲ့ကျွန်တော်တငယ်ချင်းအယ်ဂါဇူကော့ဖ်ဟာအကြောင်းမရှိပဲအဖမ်းခံရပါတယ်။တရားဥပဒေမဲ့နိုင်ငံရေးအရာဖိနှိပ်ဖမ်းဆီးမှုတွေကိုစန့်ကျင်ဆန္ဒပြဖို့အတွက်ကျွန်တော်ဒီမှာရောက်နေတာပါလို့ပြောသွားတာပါ။ဩဂုတ်လ10ရက်နေ့ကကျင်းပခဲ့တဲ့အက်ဂါဇူကော့ဖ်နဲ့တခြားနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဆန္ဒပြပွဲတွေမှာပါဝင်ဆင်နွှဲဖို့ RAP ဆိုတော့ Oxymorion ကလည်းသူ့ကိုအားပေးသူပြည်သက်တွေကိုတိုက်တွန်းခဲ့ပါတယ်။တခြားအမှုပညာရှင်တွေကလည်းညီညီညွတ်ညွတ်နဲ့ပါဝင်ခဲ့ကြပါတယ်။မော်စကိုအာဏာပိုင်တွေကခွင့်ပြုခဲ့တဲ့ဒီဆန္ဒပြပွဲကိုလူ6000ကျော်လောက်တက်ရောက်ခဲ့မယ်လို့ခန့်မှန်းထားပါတယ်။အာဏာပိုင်တွေကတရားဝင်ခွင့်ပြုခဲ့ပေမဲ့လည်းဆန္ဒပြသူတွေကိုရဲတွေကဝင်ဖမ်းခဲ့ပြီးလူအယောက်130ကျော်လောက်အဖမ်းခံခဲ့ရပါတယ်ခင်ဗျာ
။ကိုကြီးညမရှင်အခုဆက်ပြီးတော့လူမှုကွန်ရက်နဲ့လှုပ်ရှားသတင်းတွေဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြည့်ကြအောင်ပါ။အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိန်ဖြောပြီးလုပ်ငန်းတွေမှာအသုံးချခဲ့မှုနဲ့အေးအေးယူခံထားရတဲ့စီးပွားရေးလုပ်ငန်းရှင်တထေးကြီး Jeffrey Epstein တည်ဆုံသွားတာဟာရိုးရိုးသားသားမဟုတ်ဘဲနဲ့လှုပ်ကြံဖန်တီးတာတွေဖြစ်နိုင်နေဆိုတဲ့ယူဆပြောဆိုမှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာ Twitter နဲ့ Facebook လိုလူမှုကွန်ရက်တွေမှာကြဲကြဲပြန့်ပြန့်ထွက်လာပါတယ်ဒီလိုခိုင်လုံမှုမရှိတဲ့ပြောဆိုမှုတွေကိုအဓိကသတင်းမီဒီယာကြီးတွေကပါအလေးပေးပြောလာတဲ့အတွက်လူမှုကွန်ရက်တွေဟာအထောက်ထားခိုင်ခိုင်မာမာမရှိဘဲနဲ့တွက်ဆပြောဆိုမှုတွေကိုပို့ပြီးတော့စိုးအောင်လုပ်နေပါသလားမစ္စောကွင်းပေးပို့ထားတဲ့သတင်းကိုမက်ခင်ပြူထွေးကပြောပြပေးပါမယ်ရှင
်အသက်မပြည့်သေးတဲ့မိန်းကလေးတွေကိုလိမ်လိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့တရားစွဲခံထားတဲ့စီးပွားရေးလုပ်ငန်းရှင် Jeffrey Epstein ထောင်ထဲမှာကိုယ့်ကိုယ်ကိုတတ်သိဖို့ကြိုးစားခဲ့ပြီးတဲ့နောက်သတင်းပတ်အနေနဲ့အကြမ်းမှာသူတကယ်ပဲတက်တည်သွားပြီဆိုတဲ့သတင်းထွက်လာတဲ့အချိန်မှာတော့ဒါရိုးသားသားတည်သွားတာမဖြစ်နိုင်ဘူးဆိုတဲ့အတွက်စပြောဆိုမှုတွေလူမှုကွန်ရက်တွေပေါ်မှာကြဲကြဲလောင်လောင်ထွက်ပေါ်လာပါတယ်။ဘယ်လိုဖြစ်ကြလဲ၊ဘယ်သူကလုပ်ကြလဲ၊ဘာကြောင့်လဲစသဖြင့်ပြောလာကြတာပါ။ တမရထရမ်ကတော့ဟာတာပြူဆောင်တယောက်ပြောတာကိုသူရဲ့တူကြမှာပြန်ပြီးတင်ခဲ့ပါသေးတယ်
။ And you know what he had information on the
Clinton. ကျွန်တော်သိမှာပါ။ Clinton အကြောင်းချက်လက်တွေကိုသူကသိနေတော့သိရတာပေါ့ဗျာလို့ဟာတာပြူဆောင် Terris K Williams ပြောသွားတာပါ။ Upside သိဆုံးမှုက Twitter, Facebook နဲ့ YouTube လိုလူမှုကွန်ရက်တွေမှာသတင်းမားတွေနေရာယူဖို့အတွက်တိတ်လွယ်တာကိုပြနေတယ်လို့လူမှုကွန်ရက်တွေကိုစောင့်ကြည့်ဝေဖန်သူတွေကပြောပါတယ
်။ It's just become such a standard.
pattern ဒါနေရာတိုင်းမှာပုံမှန်လိုဖြစ်လာပါတယ်လူတွေကောင်းတဲ့သတင်းမှားတွေအကြီးအကျယ်ဝင်နေတာကိုတွေ့လာရပါတယ
် We've always had conspiracy theories. I mean as long as there's been news and events we've had conspiracy theories.
ကျွန်မပန်းနီးလောက်ခဲ့တာဆိုတာမျိုး conspiracy theory တွေကတော့အရင်ကတည်းကအမြဲရှိခဲ့တာပါဒါပေမဲ့အခုနဲ့မတူတာကအခုချိန်မှာလူမှုကွန်ရက်တွေကျယ်ပြန့်လာပြီးဒီလို theory တွေအချိန်တိုတွင်ပြန့်နှံ့သွားတာပါ
လူစိတ်ဝင်စားတဲ့ကိစ္စတွေမှာဘယ်သူတွေပါပြောကြတယ်ဆိုတာတွေကို Twitter လိုလူမှုကွန်ရက်ပေါ်ကပြောဆိုမှုတွေကနေသိနိုင်တာကကိစ္စတစ်ခုပါဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီလူမှုကွန်ရက်တွေဟာအစွန်ရောက်အတွေးခေါ်တွေနဲ့လှုပ်ချံဖန်တီးတဲ့ theory တွေပုံများလာအောင်လုပ်နေကြတယ်လို့ပြောပါတယ
်
လူပြောများနေတဲ့အကြောင်းအရာတွေကိုမပြောတာပိုပြီးကောင်းပါတယ်ဘာလို့လဲဆိုတော့အဲ့ဒါလူတွေကိုသူတို့ဝင်းကျင်မှာတော့မှရှိမနေတဲ့သူတို့သေချာမသိတဲ့အကြောင်းအရာတစ်ခုစီကိုပါသွားအောင်လို့ဆွဲဆောင်နိုင်လို့ပါအဲ့ဒီအကြောင်းအရာကလှုပ်ချံဖန်တီးထားတဲ့ theory ဖြစ်တယ်ဆိုရင်လူမှုကွန်ရက်တွေကဒါကိုပို့ပြီးတော့ပြအောင်လို့လူတွေကိုအဲ့ဒီနောက်လိုက်သွားအောင်လို့လုပ်နိုင်ပါတ
ယ် But we have to start thinking about how to put
internet online မှာရှိတဲ့ကာကွယ်မှုတွေလုပ်ဖို့စစဉ်းစားနေတင်ပါပြီလူမှုကွန်ရက်တွေမှာဖြစ်ပျက်နေတာတွေရဲ့တကယ်လက်တွေ့အကျိုးဆက်တွေကိုကြုံတွေ့လာနေရတာတွေကြောင့်ပ
ါရေးပါတဲ့ဖြစ်ရပ်တွေမှာအဆုံရောက်ယူဆတွေမဖြစ်အောင်ဟန်တားဖို့ဒါမှမဟုတ်ဓာရီကိုစောင့်ကြည့်ထိန်းချုပ်သူတွေထားရှိဖို့လူမှုကွန်ရက်ကုမ္ပဏီတွေကိုဖိအားတွေပေးလာနေကြတာဖြစ်ပါတယ်ရှင်
မကင်ပြူထေးပြောပြပေးခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လင်းမယ့် VOE ရဲ့ည9နာရီကနေ10နာရီအထိအစီအစဉ်တွေမှာတော့မြမလူတို့နဲ့ကျမ်းမာရေးဥကြောဇန်တာရဲ့မြမကြီးတုံသက်ချင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်။
ဟောင်ကောင်နိုင်ငံကလေးစစ်မှာဒီနေ့လုပ်ငန်းတွေပုံမှန်အတိုင်းပြန်လည်ပတ်နေပါပြီ။လေစိတ်ကိုနှစ်ရက်ဆက်တိုက်ပြီးဆိုခဲ့တဲ့ဒီမိုကရေစီလိုလားသူဆန္ဒပြသူတွေနဲ့အဓိပ္ပာယ်ရုံးနေနေရတဲ့ဘွယ်ကြားရုံးဝန်ဆောင်ခတ်ဖြစ်ပြီးတဲ့နောက်လေစိတ်လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေတာပါ။ပင်မနွမ်းနေနေတဲ့ခီးတွေလေမော်တက်ဖို့လက်ဆိုင်ရာလေကြောင်းလိုင်းကောင်တာတွေမှာလိုအပ်တာတွေလုပ်နေကြချင်းလေစိတ်ထဲမှာတော့ဆန္ဒပြသူ3,000လောက်ပဲကျန်ပါတော့တယ်။တရုတ်ပို့ကုန်ပစ္စည်းတွေပေါ်စက်တင်ဘာလတနေ့ကစပြီးတွင်းကုန်ကဆရာကိုင်းတို့တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်ဆွေးရောက်ကရှင်းဆိုင်လိုက်ပါတယ်။ဒီဥနင်ကနေတင်ပို့နေတဲ့ laptop, computer, computer monitor, mobile phone, video game, ကစားစရာအယုတ်ရှုဖနှက်နဲ့ဝတ်အထည်တွေပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီဇင်ဘာလ15ရက်နေ့ထိရွှေ့ဆိုင်လိုက်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးအဖွဲ့ကောင်ကပြောပါတယ်။မကြာခင်ကာလမှာအားလိုက်ရက်ကာလလက်ဆောင်ပစ္စည်းတွေဝယ်လို့ရှိတဲ့အမေရိကန်တွေအတွက်ဒီလိုမျိုးကုန်စည်ကုန်ကောက်မဲ့ကိစ္စရွှေ့ဆိုင်လိုက်တာကအထောက်အကူဖြစ်စေနိုင်ပါတယ်။မြန်မာနိုင်ငံမြို့တချို့ဒေသတွေမှာမိုးပြင်းထန်ရွာပြီးရေကြီးမြေပြိုတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားတယ်လို့မြန်မာအိနေချင်းအိန္ဒိယနိုင်ငံမှာလည်းမုတ်တုံမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှာလူ140ကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတော်ပိုင်းကေရလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမဲ့တိပိတ်ကျထုတ်ထားပါတယ်။ပြည်နယ်ရင်းကမိုးကြီးတဲ့အတန်းအပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်24နာရီကနေ48နာရီအတွင်းအပြင်းထန်မိုးရွာနိုင်ခြင်းရှိတယ်လို့ဒီကနေ့တိပိတ်ကျထုတ်ထားတာပါ။အိန္ဒိယနိုင်ငံပဲချန်ကက်ရှမီးယားဒေသမှာလူလက်ဆာတော်လာခွင့်နဲ့တိတ်ပင်ထားပြီးတော့လူလိုက်နေဖြစ်တဲ့မနေ့ကကြာသပတေးနေ့နောက်ပိုင်းမှာတော့အဲ့ဒီအခြေအနေလူကိုရှော့ပေါ်ပြီးမဲ့လူကြီးနေအောင်ချိုးရမှုကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာတယ်လီဖုန်းလိုင်းနဲ့အင်တာနက်တွေဖြတ်တော့ထားတာကတော့ဆက်ပြီးရှိနေမှာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Intel Set 17နဲ့ Mia 3 Joru တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါရဲ့ရှင်။ VOA စီစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington. From Washington.